သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါနေကောင်းချမ်းသာစွာနေထိုင်နိုင်ဖို့စိတ်ချမ်းသာရေးကောင်းဖို့ဟာလည်းအရေးကြီးပါတယ်။စိတ်ချမ်းသာရေးမကောင်းသူတွေဟာရုပ်ပိုင်းဆိုင်ရာချမ်းသာရေးချူချာဖို့ဖြစ်နိုင်ခြင်းများပါတယ်။ဩစတြေးလျနိုင်ငံမှာစိတ်ပိုင်းဆိုင်ရာချမ်းသာရေးအကူအညီအများအပြားရယူနိုင်ပါတယ်။ဒါပေမဲ့စိတ်ဖျားနာမှုရဲ့လက္ခဏာတွေကိုကြိုတင်သိရှိထားမှအဆိုပါအကူအညီတွေကိုရယူနိုင်မှာဖြစ်ပါတယ်။နေစဉ်ဩစတြေးလျ9ယောက်မှာ1ယောက်ဟာစိတ်ကျန်းမာရေးဆိုင်ရာပြဿနာတစ်ခုခုကိုခံစားရလေရှိပြီးဩစတြေးလျတွင်အလုံးရဲ့45ရာခိုင်နှုန်းဟာဘဝတစ်လျှောက်တစ်ချိန်ချင်းမှာစိတ်ပိုင်းဆိုင်ရာပြဿနာတစ်ခုခုကိုခံစားရနိုင်ကြောင်းခန့်မှန်းထားကြပါတယ်။မကွာရယူနီဗာစီတီကစိတ်ပညာပါမောက်ခလည်းဖြစ်စိတ်ပညာရှင်တဦးလည်းဖြစ်သူမေရီယာကန်ဂတ်စ်ပြောတာကတော့စိတ်တက်ကြင်နဲ့ကြောင်းရွံ့ခြင်းဟာဩစတြေးလျအပအဝင်ကမ္ဘာတဝန်းမှာဖြစ်လေရှိတဲ့စိတ်ရောဂါနှစ်မျိုးဖြစ်တယ်လို့ဆိုပါရယ
် With depression the warning signs is no longer finding pleasure in activities people have previously enjoyed doing including their hobbies no longer looking forward to socializing with people although in the era of covid that has become a little bit difficult as well because of restrictions noticing changes in
အရင်ကလှုပ်လှစ်ရှိတဲ့အရာတွေမလှုပ်ချင်တော့တာဝါဒနာကိုမလှုပ်ချင်တော့တာလူတွေနဲ့ပေါင်းတင်ဆက်ဆံမှုမလှုပ်ချင်တာအိပ်စက်မှုအပြောင်းအလဲတွေဖြစ်လာတာစူးရှလွယ်တာဥပမာဝမ်းနည်းခြင်းကိုကိုကိုကာဝယ်ခြင်းတပားတူရဲ့မချက်တွေကြောင့်ထိလွယ်ရှလွယ်ခြင်းမျက်ရည်လွယ်ခြင်းစတဲ့အချက်တွေဟာစိတ်တက်ကြခြင်းရဲ့ရှေ့ပြေးအချက်တွေဖြစ်နေနိုင်ပါတယ်။ကိုဗစ်ကြောင့်အရင်လိုပေါင်းတင်းဆက်ဆံမှုမလုပ်နိုင်တော့တာတခုလည်းမှန်ပါတယ်။ဒီလိုလက္ခဏာတွေဟာအုပ်စုလိုက်ရှိနေတဲ့ကြောင်းတခုရှိတိုင်းအားလုံးရှိရဲ့လို့သုံးသပ်လို့မရကြောင်းသူမကပြောပါတယ်။အပြုမူပိုင်းဆိုင်ရာပြောင်းလဲမှုတခုဖြစ်တဲ့အရာတစ်ခုခုကိုလှုပ်ချင်စိတ်မရှိတော့ခြင်းဖြစ်စဉ်ဟာစိတ်ကြယောဂနဲ့ကြောက်စိတ်ယောဂနှစ်မျိုးစလုံးမှတွေ့ရကြောင်းဒေါက်တာကန်ဒက်စ်ကပြောပါတယ
် With anxiety it's fear related it is fear of how people are going to look upon them if it's social anxiety fear of being negatively evaluated or criticized by others fearful of what people will think of them that's for social with generalized anxiety it's fearing catastrophesOf future things going wrong, fearing about things going wrong with the
family. ကျောက်စိယောဂါကတော့ကြောင်းရွံ့မှုတစ်ခုကြောင့်ဖြစ်လာတာပါ။တဘာတူကိုကိုဘယ်လိုမြင်မလဲဆိုတဲ့စိုးရိမ်မှုတစ်ခုဖြစ်ပါတယ်။တဘာတူဆူဆူရွရွဝေဖန်လာတာမျိုးဒါမှမဟုတ်ဆူဆူရွရွတုံးတက်တာမျိုးလူအများရှိမှထွက်ရမှကြောက်တဲ့စိတ်စတာတွေမျိုးဟာလည်းအတူတူပါပဲ။တဘာတူစိတ်ထဲကိုကိုဘာများပြောနေမလဲဆိုတဲ့စိုးရိမ်မှုလည်းဖြစ်နိုင်ပါတယ်။ဒါတွေဟာပေါင်းတင်ဆက်ဆံမှုကြောက်စိတ်တစ်ခုဖြစ်ပါတယ်ပုံမှန်လူတယောက်ကြောက်တာထက်အလွန်အမင်းပိုပြီးကြောက်စိတ်တွေလည်းရှိနိုင်ပါတယ်ဥပမာအနာဂတ်နဲ့ပတ်သက်ပြီးကြောက်ရွံ့မှုမိသားစုအလုပ်ဒါမှမဟုတ်အဆိုးဆုံးဖြစ်တဲ့အရာရာမှာအမားတစ်ခုခုလုံးမိမှာကိုအလွန်အမင်းကြောက်ရွံ့နေမှုလည်းဖြစ်နိုင်ပါတယ်လူပေါင်းများစွာကိုဗစ်ကပ်ဆိုးကိုကြောက်နေကြပေမဲ့အဆိုပါလူပေါင်းများစွာဟာစိတ်ရောဂါဖြစ်နေသူတွေလို့သုံးသပ်လို့မရကြောင်းသူမကဆက်ပြောပါတယ်သူတို့တွေဟာကိုယ်ပဲကြောက်စိတ်ကိုလာမဲ့နှစ်တွေမှာဘလို့ရှုမြင်သုံးသပ်ကြမလဲဆိုတဲ့အပေါ်မှာမူတည်ချောင်းဆိုပါရယ်စိတ်ကြယောဂါနဲ့ကြောင်းရွံ့မှုနှမျိုးစလုံးကြောင့်လူတွေဟာထိလွယ်ရှလွယ်ဖြစ်တတ်ပြီးဒေါသထိန်ချုပ်မှုအားနည်းတာမျိုးဖြစ်တတ်ကြပါရယ်ဒါတွေကြောင့်ပြဿနာကြီးကြီးမားမားဖြစ်လာနိုင်တယ်လို့ဒေါက်တာကန်ဂတ်စ်ကဆိုပါရယ်
You can have irritability both for depression and anxiety then can have the impulse control disorders where people are struggling with anger management issuesAnd that then leads to relationship problems both in the home, interpersonally, socially, and in the workplace, and then in the broader community. And that becomes.
Tishan Rera Mua, Yoga Nalmulongma Pinamare, Tabime, Impulse Control Disorder Lukore, Dora Tenchong Nanzwa, Anere Pyatanaha, Naupai, Ema Aloma, Ku Enaoye, Tamamho, Ache Yiga Sabi, Pupi Chepiane, Niara Anti Kusan Namare, Tipyatanaha, Naupai,ကိုကိုကိုအင်မတန်ဒုက္ခရောက်စေနိုင်တဲ့ကြောင့်အင်မတန်စိုးရိမ်ရပါတယ်။ အလွန်အမင်းစိတ်ဆက်တာကြောင့်အလုံးမရှိတော့တာမျိုးဒါမှမဟုတ်ပုံမဆိုးရွားတဲ့မတရားပြစ်မှုတစ်ခုခုကျူးလွန်မိသည့်အထိဖြစ်လာနိုင်ပါတယ်။ Impulse Control Disorder စိတ်ထိန်ချုပ်မှုမူမမှန်ခြင်းဟာလူတယောက်သူ့အပြုမူဒါမှမဟုတ်စိတ်ခံစားချက်တစ်ခုခုကိုမထိန်ချုပ်နိုင်တဲ့ဖြစ်စဉ်မျိုးတစ်ခုပါ။ဒီလိုမူမမှန်ခြင်းကြောင့်တပါးသူရဲ့အခွင့်အရေးကိုထိခိုက်နိုင်တယ်လို့ပြဿနာစကားများခြင်းစတာတွေလည်းဖြစ်လာနိုင်ပါတယ်။အဆိုးဆုံးတရားစီရင်မှုခံရလာနိုင်ဒီအထိဆိုးရွားလာနိုင်ပါတယ်။စိတ်ထိန်ချုပ်မှုမူမမှန်ခြင်းကြောင့်အရက်အလွန်ကျွန်းတောင်းမိခြင်းလောင်းကစားနဲ့အခြားဖြစ်စဉ်တွေကိုပါဖြစ်ပေါ်နိုင်ကြောင်းဒေါက်တာခန်ဂက်စ်ကဆိုပါတယ်။လူအများစုဟာကိုယ်အနီနာကလူတွေရဲ့စိတ်ကြောယောဂလက္ခဏာများကိုမကြာခဏသတိမပြုမိကြဘူးလို့သူမကဆိုပါတယ်။
It's a build up and that's when people can really explode. And sometimes people's partners or family members or relatives may think, where has that come from? Not recognizing that this person hasn't been coping for quite some time. It's a build up.
တခါတည်းမှာလူတယောက်ပေါက်ကွဲတဲ့အထိဖြစ်လာမှသူရဲ့မိသားစုဂျင်ယာဘက်ဒါမှမဟုတ်ဆွေမျိုးတွေဟာဘာကြောင့်သူဒီလိုဖြစ်ရတယ်လဲဆိုတာကိုမေးခွန်းထုတ်တတ်ကြပါတယ်။အဆိုပါလူတယောက်အချိန်အတိုင်းတာတစ်ခုခဲကအရင်ကြီးအဆင်မပြေနေကြောင်းသတိမထားမိတတ်ကြပါဘူး။ဒီလိုပောက်ကွယ်ခြင်းဟာစိတ်ရှုပ်စရာတွေများနေလို့ပါလူတွေဟာပောက်ကွယ်ဖြစ်ကြပါတယ်။ဒါကြောင့်ပောက်ကွယ်ခြင်းဟာအဆင်မပြေမှုတွေအများကြီးပေါင်းထားတဲ့ဖြစ်စဉ်တစ်ခုဖြစ်ကြောင်းအလိုလိုနေရင်ဖြစ်ပေါ်လာတာမဟုတ်ကြောင်းသူမကရှင်းပြပါဗျာ။ Harry Minnis ဟာဈေးကန်းထိုင်ဆရာဝန်အလုပ်ကိုနှစ်အတော်ကြာလုပ်ခဲ့ပြီးယခုတော့သူဟာ University of Melbourne မှာအပီပီဆိုင်ရာစိတ်ကျန်းမာရေးဌာနရဲ့ခေါင်းဆောင်တစ်ယောက်ဖြစ်နေပါပြီ။တစုံတယောက်ဟာမူမမှန်နေဘူးဆိုရင်သူတို့ကိုပြစ်မှတ်တဲ့ကြောင်းသူကယခုလိုပြောပြပါဗျ
။ Those who are most likely to notice those changes is those who are closest to the persons. They should pay closer attention but also engage with the person and ask them to talk about what's happening. It's also very important to create
အနည်းဆုံးနေထိုင်သူတွေကဒါတွေကိုမြင်တွေ့ရနိုင်ပါတယ်။သူတို့ကိုအတေချာစောင့်ကြည့်ပြီးဘာတွေဖြစ်နေတယ်လဲဘာတွေလုပ်နေတယ်လဲဆိုတာကိုမေးမြန်းတင်ပါတယ်လူတယောက်ဟာသူ့ရဲ့အဖြစ်အပျက်ကိုပြောလိုက်ရတဲ့အတွက်တအားကြီးဝေဖန်ခံရတာမျိုးဒါမှမဟုတ်ပုတ်ချခံရတာမျိုးမဖြစ်နိုင်တဲ့ပတ်ဝန်းကျင်တစ်ခုကိုတိဆောက်ထားဖို့ကလည်းအရေးကြီးကြောင်းသူကပြောပါတယ်ပါမော့ကမင်းနက်စာ Commonwealth အစိုးရကိုဒုက္ခတွေများနဲ့နိုင်ငံရေးခုလုံခွင့်တောင်းခံသူတွေအရေးနှစ်အတော်ကြာအကြံပေးခဲ့သူတယောက်လည်းဖြစ်ပါတယ်တိုင်းတစ်ပါးကလာရောက်အခြေချတဲ့အတိုင်းဝိုင်းကလူတော်တော်များများဟာစိတ်ကြမ်းမာရေးချူချာမှုတွေကိုဘဝတုတမရှိလို့တော့၎င်းအဆွဲကြောင့်တော့၎င်းအချိန်မီအကူအညီမတောင်းခံကြဘူးလို့သူကဆိုပါတယ
် Even if it's very clear to everybody that somebody has a mental illness those people may be kind of kept at homeFamilies might reduce their contact with their community.
စိတ်ကြမ်းမာရေးမကောင်းတာဟာတည်တာနေပေမဲ့ကြောက်စိတ်ရှက်စိတ်တွေကြောင့်အိမ်ထဲမှာပဲဖြည့်ရှင်းခြင်းနဲ့တူရရှိပါတယ်။မိသားစုတချို့ဟာအဆိုပါယောဂါနဲ့ပတ်သက်တဲ့ရှက်စိတ်တွေကြောင့်သူတို့အတိုင်းဝိုင်းနဲ့ပါပေါင်းတင်ဆက်ဆံမှုမပြုလုပ်တော့တာကိုလည်းတွေ့ရကြောင်းသူကပြောပါတယ်။အကြောင်းအမျိုးမျိုးကြောင့်သင်ဟာတင့်ဆရာဝန်ကိုမပြောချင်ဘူးဆိုရင်လည်း Beyond Blue လို့အကူအညီတောင်းလို့ရတဲ့အခြားဝန်ဆောင်မှုတွေရှိပါတယ်။သူတို့ website ကခေတန်းလို့နာမည်ပေးထားတဲ့ညံစမ်းမိကွန်းတချို့ကိုဖြေလိုက်ရင်တင်စိတ်ကြမ်းမာရေးအကူအညီလိုမလိုကိုတည်နိုင်ကြောင်း Beyond Blue မှာစီကန်းထိုင်အကြံပေးကောင်းဆောင် Dr. Grant Blackshee ကပြောပါရယ်ညံစမ်းမိကွန်း10ခုကိုဖြေလိုက်ရုံနဲ့ချက်ချင်းတင်လက္ခဏာများအကြောင်းကိုပြောပြပေးရမှာပ
ါ Often if you just have a mild result or your result comes back in the average range there might be nothing to do but we're alsoalways encouraging people to look after their mental health
တရားပုံမှန်လူတယောက်ဆိုရင်ဘာမှလုပ်စရာမလိုပါဘူးဒါပေမဲ့လူတိုင်းဟာကိုဗစ်ရောဂါဖြစ်နေချိန်မှာကိုယ့်ရဲ့စိတ်ကြံမာရေးကိုအရင်ကထပ်ပူပြီးအတိအချစောင့်ကြည့်တဲ့အချိန်ပုံမှန်ကြံမာရေးလုပ်တာမျိုးအိမ်မှာလုပ်နေကြတခုခုလုပ်နေတာမျိုးအရက်အလွန်အကျွံတောက်တာမျိုးရှောင်ကြဖို့သူမကတိုက်တွန်းထားပါတယ်တင်းရဲ့ရလဟာ moderate အတင်းအတင်းဖြစ်နေမယ်ဆိုရင် beyond blue ကိုဖုန်းခေါ်တင်ပြီးဆိုရင်စရာအမတ်ဆေဗီယာဖြစ်နေမယ်ဆိုရင်တော့တင်ဆရာဝန်နဲ့မဖြစ်မနေတွေ့ဆုံဆွေးနွေးတင်ကြောင်းအကြံပြုထားပါတယ
်။ Many countries the family doctor the GP is not someone you would naturally think of as a good point of contact for a mental health issue. A lot of cultures think GP is just for blood pressure physical problems. But in Australia, our GPs
နိုင်ငံတော်တော်များများမှာတော့စိတ်ကြမ်းမာရေးနေမကောင်းမှုတွေကိုကိုမိသားစုဆရာဝန်ကိုအကူအညီတောင်းခံလို့မရှိကြပါဘူး။ဆရာဝန်တွေဟာတွေးတိုးတွေးကြတဲ့ရုပ်ပိုင်းဆိုင်ရာပြဿနာများအတွက်သာရှိကြတယ်လို့ယဉ်ကျေးမှုတော်တော်များများမှာသတ်မှတ်ထားတတ်ကြပါတယ်။ဩစတြေးလျနိုင်ငံမှာတော့အဲ့ဒီလိုမဟုတ်ပါဘူး။တင်းရဲ့မိသားစုဆရာဝန်တွေဟာဩစတြေးလျစိတ်ပညာရှင်အတိုင်းဝိုင်းကအရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။သူတို့ကတင်းရဲ့စိတ်ကြမ်းမာရေးကိုအကူအညီပေးနိုင်ပါတယ်။သူတို့ကတင်းရဲ့စိတ်ကြမ်းမာရေးကိုတုံ့တက်ပေးပြီးလိုအပ်သလိုစိတ်ကြမ်းမာရေးတုံ့တက်ချက်တစ်ခုကိုထုတ်ပေးနိုင်ပါတယ်။ဒါမှသာတင်းလိုအပ်ချက်အပိုင်းကအထူးပြုစိတ်ပညာရှင်တစ်ယောက်စီတွားရောက်ကူတာနိုင်ဖို့ Medicare ဝန်ဆောင်မှုကနေတင်းကိုထပ်ပံ့ငွေထုတ်ပေးနိုင်မှာဖြစ်ပါတယ်။ Embrace Multicultural Mental Health ကယဉ်ကျေးမှုပေါင်းစုံရှိတဲ့လူမှုအတိုင်းဝိုင်းမှာစိတ်ကြမ်းမာရေးနဲ့အဆုံးစီရင်မှုတားဆီးခြင်းလုပ်ငန်းတွေကိုအဓိကလုပ်ပင်နေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ဩစတြေးလျနိုင်ငံတဝန်းမှယဉ်ကျေးမှုပေါင်းစုံလူမှုအတိုင်းဝိုင်းတွေဟာစိတ်ကြမ်းမာရေးဝန်ဆောင်မှုကိုအလွယ်တကူရယူနိုင်အောင်ကူညီပေးနေကြောင်းအဆိုပါအဖွဲ့မှ Project Manager ဖြစ်သူ Ruth Das ကပြောပါတယ
်။ On our website we have multilingual fact sheets which provide information in lots of different languages about different mental health issues and different mental health problems but also information about where you can go to get some help. We also have some videos there from people with lived experience talking about their own stories.
စိတ်ကြမ်းမာရေးပြဿနာတွေနဲ့စိန်ခေါ်မှုတွေအကြောင်းကိုယဉ်ကျေးမှုမတူညီတဲ့လူမျိုးပေါင်းစုံအလွယ်တကူသိရှိနားလည်နိုင်အောင်ဘာသာစကားအမျိုးမျိုးနဲ့သူတို့ရဲ့ website မှာဖော်ပြထားကြောင်းအဆိုပါအကြောင်းအရာအပြင်အကူအညီတွားရောက်ရယူနိုင်တဲ့နေရာတွေစိတ်ကြမ်းမာရေးချူတက်မှုအတွေ့အကြုံကိုအမှန်တကယ်ခံစားခဲ့သူတွေရဲ့အကြောင်းတွေသူတို့ရဲ့အတွေ့အကြုံမျှဝေမှုအကြောင်းတွေကိုဖော်ပြထားကြောင်းသူကပြောပါတယ်။အဆိုပါအကြောင်းအရာကိုသူတို့ရဲ့ website လိပ်စာ www.embracemental health.org.au မှာတွားရောက်ပြီးမြန်မာလိုရှုစားလေ့လာနိုင်ပါတယ်။စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးဘလို့အကူအညီပဲလိုအပ်နေပါစေ Lifeline 1311 2 Beyond Blue 1300-114-6369ခေါ်ဆိုအကူအညီတောင်းခံနိုင်ပါတယ်ခင်ဗျာ။ယခုဆောင်းပါးကို Chiara Bazunu ကပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြည်စုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နားဆင်ပေးခဲ့ကြတဲ့တောသားရှင်များအားလုံးကဲ့ယောဂါမှကင်းဝေးပြီးရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ